ပြစ်စစ်အားလုံးလုံးလောက်လောက်မရတဲ့မြန်မာနိုင်ငံအတွက်ပြစ်စစ်ဓာတ်အားပူးပေါင်းဖို့အတွက်ကြိုးစားရမှာအမကန်ဖြစ်နေထားနိုင်တဲ့ဒီအားလုံးပြစ်စစ်ထုတ်လုပ်နိုင်တဲ့အခြေအနေကိုစိုင်းဝင်ကြီးဌာနဒုဝင်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်သာထွေးကပြောပြပေးမှာပ
ါဒီအမကန်နိုင်ငံမှာလောက်ရမှာကဒီလုံးတက်တာတဲ့ဓာတ်ရဖို့ဆိုလို့ရှိရင်ဒီအလျက်စစ်ကြီးပေါ်ကျော်သွားတဲ့နိုင်ငံမှာဒီအလျက်စစ်ကိုဥပဒေပြီးတော့ဖိလို့ရမှာလား
မြန်မာနိုင်ငံဟာထူးထူးခြားခြားပဲတောင်ရောက်ဖြတ်ပြီးစီးနေတဲ့မြစ်ကြီးတွေဒီမြစ်ကြီးတွေတဲကိုစီးဝင်နေတဲ့မြစ်လက်တက်တွေနဲ့ဖြားနေပြီးပြန်ပြင်းနေဆွရင်တွေကရေအားနဲ့ဆွရင်ထုတ်လုပ်ဖို့အတွက်အခွင့်အလမ်းကောင်းတွေရှိနေပါတယ်ဒီအထက်မှာရေအားဆွရင်နဲ့တက်စစ်ထောက်ရအောင်ထုတ်ရမှာတချို့မြစ်တွေဆိုထည့်ပြီးကတ်ဆရာတော့မလိုဘူးလို့ဥမော်တာထွေးကပြောပါတယ်
ကျွန်တော်တို့မြန်မာနိုင်ငံမှာအဓိကမြစ်ကြီး၄ခု၄ခုရှိတယ်ဗျ။အဲမှာကျွန်တော်အေရဝတီချင်းတွင်းစစ်ကြောင်းစတယ်ပေါ့ဗျာ။အဲ့ဒီမှာကျွန်တော်ကချင်းမင်းမြစ်ကိုလုံးဝမရှိဘူးဗျ။ချင်းမင်းမြစ်ကိုလုံးဝမရှိပဲလို့လို့ရတယ်ဗျ။ဒါလို့ဆိုချင်းမင်းမြစ်မှာပူတန်းသွားလာရေးတရားရှိသင်္ဘောလမ်းကိုလည်းအပြုရတဲ့ဒေသတွေကတော်တော်များတယ်ဗျ။အဲ့တော့ဒါကိုကျွန်တော်တို့ကဖြေပြတာမလိုပါဘူး။အေရဝတီဆိုလည်းကျွန်တော်တို့ကဒီမြစ်ကြီးလားအောက်ဘက်ကိုဘာမှဖြေပြကိုမလိုဘူးဗျ။ဒါလို့ဆိုပြတော့လာရည်ကဒီအရာဒီကြီးကကျွန်တော်အသက်ပြောရအောင်အဲ့ဒါကြောင့်မလို့ဒီဟာတွေကတော့ကျွန်တော်ဖြည့်ပြလည်းမလို့ရဟုတ်လားစစ်ကောင်းမြစ်ကြီးကိုလည်းစစ်ကောင်းမြစ်ကိုလည်းကျွန်တော်ကရင်းလက်ကတည်းကလွဲလို့မြစ်မကိုသွားဖြည့်ပြလို့မလို့ရ
မြစ်ကြီးလေးတွေထဲမှာအရာဝတီဟာမိုင်ပေါင်း1300ကျော်နဲ့အရှည်ဆုံးဖြစ်ပြီးချင်းတွင်းကမိုင်960စစ်တောင်းက198မိုင်ရှိပြီးမိုင်ပေါင်း960ကျော်ရှိတဲ့တန်လင်းမြစ်ကတော့ရေအားထုတ်ဖို့အတွက်တင့်တော်ရဲ့အနေထားလို့ပြောပါတယ်။ဘာကြောင့်မလဲ
ပန်းလို့ရုပ်ပြန်ကြည့်ရတာကတော့ကံမြင့်ကြတော့ဘလုံးတော့စူတန်သွားလာပြီးဘာညာသွားနေချင်းမောစာလုံးလို့မရဘူးကြ။သူကကြောက်တယ်နဲ့ကြပညာနေနဲ့နောက်တော့ချင်းကြောင်းနဲ့လုံးလုံးကြတော့ပြင်းထန်တယ်။တကယ်တမ်းကြတော့မြို့တော်မှအဲ့ဒီကံမြင့်ကဒေသမှာရှိတဲ့မြို့ဟာဒေသဆုံးမှာတစ်မြို့လောက်ပဲအောင်သားလေးမှာတစ်မြို့လောက်ပဲစသဖြင့်မြို့နှစ်မြို့သုံးမြို့ပဲဒီမြို့နဲ့မလန်းမကန်းမှာကျွန်တော်တွေ့ရကြ။ဒါပေမဲ့ရွာလေးတော့ရှိပါတယ်အဲ့ဒါဓာရီကိုကျွန်တော်ကတန်လင်းမြစ်တွေကိုကြာတော့ကျွန်တော်ကန့်ကျွယ်နေဆိုရင်လည်းကန့်ကျွယ်နိုင်ပါလေ။ဒါပေမဲ့တန်လင်းမြစ်ကိုကန့်ကျွယ်တယ်ဆိုတဲ့နေရာမှာလည်းကြီးကြီးမားမားကျွန်တော်ကဒီလောက်ကန်ကြီးအကြီးလို့ပြီးတော့ကန့်ကျွယ်တဲ့မျိုးမျိုးပဲနဲ့ကျွန်တော်အသိအကျဉ်းနိုင်ငံနဲ့ဓာအလူဝဲချက်ကိုဖြည့်ပြီးနိုင်တဲ့ကျွန်တော်တို့ကြီးကြီးတကယ်မဟုတ်တဲ့စမန်အမြင်မဟုတ်တဲ့ဟာမျိုးနဲ့ကန့်ကျွယ်မယ်ဆိုရင်ကျွန်တော်ကန့်ကျွယ်လို့ရပါလေကွာ
။ရေအားပြည့်စုံထုတ်ယူဖို့စဉ်းစားရမှာတွေ့ရတဲ့မြစ်ကြီးလေးတွေရဲ့အနေအထားတွေပါ။တကယ်ကဒီမြစ်ကြီးတွေတဲကိုစီးဝင်နေတဲ့မြစ်လက်တက်တွေမှာဓာတ်ထုတ်ယူနိုင်ရတဲ့ထုတ်ဖို့အတွက်မလုပ်နိုင်သေးတဲ့လုံးလက်ဆာစီမံကိန်းကြီးရှိနေပါတယ
်။မြစ်ကြီးလေးတွေကြီးပဲလောရမလို့မဟုတ်ပါဘူးလား။အဲ့ဒီမြစ်ကြီးတွေကိုဝင်နေတဲ့စီးဝင်နေတဲ့မြစ်လက်တက်တွေအများကြီးရှိပါလေကွာ။အဲ့ဒီမြစ်လက်တက်တွေဆိုတာဘယ်လိုဟာမျိုးလဲဆိုတော့အရာဝတီတွေထဲကိုဝင်နေတာဆိုရင်ရှူလီမြစ်ရှိတယ်ပေါ့ဗျာ။ရှူလီမြစ်ပေါ်မှာဆိုလို့ရှိရင်ကျွန်တော်က6,500လောက်လုံးစရာစီမံကိန်းနှစ်ခုရှိနေကြ။နှစ်ခုပေါင်းရင်6,500ပေါ့နော်။အဲ့ဒါလုံးစရာနှစ်ခုရှိတယ်အခုရှိကျွန်တော်တို့အဲ့ဒါအလုံးဒီဇိုင်းတွေပါလေအစီအမြင့်ဖြစ်နေတာဆိုပဲကျွန်တော်ကရက်နေတာဆိုပဲ၄လောက်ရှိပြီ။အဲဒါမျိုးပေါ့နောက်တစ်ခါကျွန်တော်ဒီလေခမေလိခမြစ်တဲ့ကိုကျွန်တော်ကစီးဝင်နေမြစ်ကြီးရှိအားလေးကိုဒီလက်ပြက်လေးကိုရှိတော့ကြအဲဒီချင်းဒီရက်မှာအဲ့ဒါမေခဥပါလည်းမဟုတ်ဘူးကြအဲဒီမေခရဲ့ခြေထဲကိုစီးဝင်နေလက်ပြက်ကလေးဥလားငေါ်ချမ်းခလို့ခေါ်ပါလေကြအဲငေါ်ချမ်းခပေါ်မှာဆိုလို့ရှိရင်၄၀လောက်လုံးလို့ရှိရင်600မီတာဝက်လောက်ရတယ်ကြအဲ့ဒီအားလည်းပဲနှစ်ခုလောက်ကပြီးနေပြီကြအစီအမြင့်ဖြစ်နေပြီလုံးမယ်ဆိုရင်စလုံးလို့ရပြီကြဒီနောက်တစ်ခါကျတော့ကျွန်တော် AOD ရေးထဲကိုဝင်နေတဲ့အဲမှာနောက်တစ်လက်ရှိသေးကြတာပိန်လို့ခေါ်ရကြအဲ့ဒီကအဲ့မှာတာပိန်ကနံပါတ်1တာပိန်နံပါတ်2ပေါ့ဗျာတာပိန်နံပါတ်2ကလည်းလုံးတယ်ဆိုရင်အရှင်ရင်ဖြစ်နေပြီကွာအဲ့တော့ဒါမျိုးတွေပေါ့ဗျာ
AOD မြစ်ကြီးတဲ့ကိုမြန်မာနိုင်ငံအလယ်ပိုင်းလောက်မှာစီးဝင်တဲ့နောက်မြစ်လက်တက်တစ်ခုကမြင့်ငယ်မြစ်ပါမြင့်ငယ်မြစ်မှာမြန်မာနိုင်ငံရဲ့အကြီးဆုံးရေအားဖြစ်စစ်တာထုတ်တဲ့ရင်းရွာဆက်ရုံတည်ထားတာပါ
ဒီကျွန်တော်ရဲဝစီမံကိန်းကြီးရှိတယ်ဗျ။ရဲဝစေုံကြီးရှိတယ်ဗျ။ရဲဝစေုံကြီးအောက်ဘက်မှာ10မိုင်လောက်မှာကျွန်တော်ကရဲဝဆက်ပြီးတော့ဆင်းလာတဲ့ဂျီယိုပဲကျွန်တော်ကရေကြီးအားလေးကိုပဲတုံးပြီးတော့တင်မဲ့မီဂါဝက်6ကျပ်ကျော်လောက်ရှိတဲ့ဒီလုံဆိုတဲ့စီမံကိန်းလေးရှိတယ်ဗျ။အဲ့ဒါလည်းပဲအချိန်နဲ့ဖြစ်နေပြီဗျ။လုပ်မယ်ဆိုရင်ကျွန်တော်ကစလုပ်မယ်ဆိုရင်၄လောက်ဆိုရင်ပြီးမယ်ပါလေ။နောက်တစ်ခုကျတော့ကျွန်တော် 你们那现在嘛，在哪买买那些老嘛？正路帮老米做啊，细的点，帮老米做啊，后边包这多人抢起多少了嘞？哎，抢不嘛来嘞？爸妈这边没喜欢嘞，那个我这家叫老家们来帮老做嘞，细的点。哎，收入啥咯？正路啊，家有改嘛，伢有改嘛，路他妈一级嘛，铁路没好过呀。你妈那年啊，叫我弄，谁找我算嘛？你妈那年这对不了，人家因为叫我那年没收入呀。哎呦，你朋友就弄收收的啊，就弄安那这些。
哎，有没有骗人啊？八角嘛那些。
我那个普通啊，如果是我有专门路，就弄我这个，你都在那个啥个里面，姑娘，我过来了，没弄家伙，哎，那个看人家家那个最多不有事的，哪有你那两面路的那个叫的，哎，人家也没给你妈都走着，屋里女屋里也没别走哪都不干，女都不，那叫么路，家里也没拉家伙家，为啥呢？哎呦，现在的旅游，从老板有标准来看嘛，一个的遇到看谁呀，十三多呀，估计十三多个。哎呀妈，就是他几个的，就是他几个把这来说，听着哇，原来过年伢一堆了，把人生完了来说，这就七六七岁的妈的，伢一生完了，不老学家路嘛来没伢有呀，伢连这个你的老早年听你的妈的呀，多少干过这个，这出来的这都以前我没比较过，没有钱比较过，伢的伢哪有使用的。要干么过的吧，楼价就干的说，人家的话嘞，说嘞，比如七月间、七月间的费用，你要是六七百呀，那他讲的话，啊，你这怎样？膝盖方面好的够弄的，膝盖没没肉片，肉没，第二是现在去熬夜，刚肉片肉没肉，不肉飘飘嘞，哎，没压力呀，不肉飘了都，没有五，没有五飘了呀。哎，讲的话，八九人能说，没有这样了，叫我们修的，比如一块看看做呀，比如就往六万八了呀。现在我说查了一个了，很确定嘛了，比如心里七八意思了，现在六个六万没，咱们二六个九六了，现在现在还没，其他肯定现在都得到我们了，现在啊，就这样没，现在多少了，现在高中项目六千六百了，是不是好的？现在四六千了，七万六百没，其他国家历史上面其他都方便么呢？历史上这些六百没其他的，现在六百俺们奥运了呀。
我冇打出嘅，就加进嚟嘅。你这边拍出的个呢？你点样看那个？电话呗，电话留住下先。老的爸妈先去上家。